Ukraine ကကောက်ပဲတည်နိုင်တယ်ကိုပင်လယ်နဲ့စစ်ကမ်းတွေကနေတဆင့်တင်ပို့ခွင့်သဘောတူညီချက်ကိုတက်တန်းထပ်ပြီးတော့တိုးနိုင်ခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့တက်တန်းကာလဘလောက်ထပ်တိုးရဲဆိုတာကိုတော့မပြောပါဘူး။ဒီသဘောတူညီချက်တက်တန်းကာလဟာစနေနေ့မှာအကုန်ဆုံးမှာပါ။ရထားတဲ့သဘောတူညီချက်စာချုပ်အရတက်တန်းတိုးကာလဟာနောက်ထပ်ရပ်ပေါင်း120ဖြစ်ဖို့ရှိပါတယ်။ဒါပ မာရီယာဇာခါရော့ကာကတော့ဒီသဘောတူညီချက်အတွက်ရက်60ပဲတက်တန်းတို့မယ်လို့တက်စ်သတင်းဌာနကစနေနေ့မှာပြောပါတယ်။ပင်လယ်နဲ့ဒေသကောက်တဲ့တိနံတင်ပို့ရေးအစီအစဉ်ဟာစဘာတလောအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေစားသောက်ရိတ်ကမလုံလောက်မှုကိုဖြစ်တင်းနိုင်မှုအတွက်ရုရှားရဲ့စားသောက်ကုန်တွေနဲ့ဓာတ်မြေဩဇာတွေကမ္ဘာဈေးကွက်ထဲရောက်ရေးနားလည်မှုစားကြုံလောနဲ့တွဲဖက်ပြီးလှုပ်ဆောင်နေတာလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်အတွက်ကုလသမဂ္ဂနဲ့တူဂျောင်းဝင်ဆောင်ရွက်ပေးနေတဲ့တူရကီနိုင်ငံသမ္မတရစ်ဆက်တေးပ်အာရိုဝန်ကလည်းဒီသဘောတူညီချက်ကိုတက်တန်းတူကြောင့်အတည်ပြုပါတယ်။ဒါပေမဲ့ရက်အတိကျတော့မပြောပါဘူး။ယူကရိန်းခြေကဆောက်အောင်ဆရာဝန်ကြီးကတော့တက်တန်းတူကာလဟာရက်ပေါင်း120လို့ပြောပါတယ်။ဒီသဘောတူညီချက်ကိုဇူလိုင်22မှာလက်မှတ်ရေးထိုးခြင်းအစပြီးပင်လယ်နဲ့ထဲကနေစိတ်ကန်း3ခုကရုရှားယူကရိန်းရဲ့ကောက်ပဲတင်းနဲ့မက်ထရစ်တန်ချိန်ပေါင်း25တန်းကိုကဘာတလောဖြန့်ပြူးပေးနိုင်ခဲ့တာဖြစ်ပါတယ်။